ကျွန်တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာစိတ်လက်ကြည်သာရှိကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်စက်တဘာလ20ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနဲ့9:00နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားခေါင်းဆောင်ကဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတကပြောလိုက်ပါတယ်။မလေးရှားမှာမြန်မာနိုင်ငံသားတချို့ပါဝင်လူ21ယောက်တည်းမှနဲ့အရက်စိတ်တင်တည်ဆုံမှုတွေရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုနှစ်ရက်ကြာခီးအဖြစ်ရောက်နေတဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်မီဟန့်ဟာဒီကနေ့မှပဲရခိုင်ပြည်နယ်မောင်တော်မြို့အခြေအနေကိုတွားရောက်လေ့လာခဲ့ပါတယ
်ဆက်နေမှာမောင်တော်ပြန်ရောက်တယ်ဆိုတော့ခီးစင်းလေမှဒီကမှမေးပါနှစ်နာရီလောက်ပဲရတယ်ဒီစိတ်တော့အခြေအနေရတယ်ပြန်နေနေပြီးတော့ဆက်နေနို
င်ရခိုင်အစိုးရအဖွဲ့လူမှုရေးရာဝန်ကြီးဦးချမ်းသာပြောကြားသွားတာပါဒီအကြောင်းနဲ့အတူဒေါ်လာဈေးနဲ့ရှင်တဲ့မြန်မာငွေတန်ဖိုးဆက်ကျနေတဲ့ခရက်တည်ရင်ပြောပြမှာဖြစ်တယ်လို့ထိုင်းနိုင်ငံမှာတည်တံပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့ထောင်တွင်းနောက်ဆုံးအခြေအနေတွေကိုလည်းပြောပြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပါလိမ့်မယ်ခင
်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစည်လုပ်ငန်းစဉ်တွေအရှိန်မြင့်နိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကဆန္ဒရှိနေတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်သုံးရကျထိပ်သီးဆွေးနွေးပွဲပြီးဆုံးပြီးဆုံးမြို့တော်ကိုပြန်ရောက်လာပြီးနောက်မှာပဲမြောက်ကိုရီးယားခေါင်းဆောင်ရဲ့ဆန္ဒကိုတောင်ကိုရီးယားသမ္မတကပြောလိုက်တာပါနျူကလ িয়ার နဲ့မစ်ဆိုင်တုံးအစီအစဉ်တွေအဆုံးသတ်ရေးဂရုပြုထားတာတွေအချိန်တက်နေတဲ့အတွက်အမေရိကန်နဲ့မြောက်ကိုရီးယားကြားရှင်မတိုးနိုင်မဲ့ဖြစ်ရတဲ့အခြေအနေတွေကိုကြော်လွန်နိုင်မှုရည်ရွယ်ပြီးတောင်ကိုရီးယားသမ္မတမြောက်ကိုရီးယားကိုတွားရောက်တာလည်းဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ဇွန်လတဲ့ဆင်ဝင်နိုင်ငံကထိပ်သီးတွေ့ဆုံပွဲမှာတော့နျူကလ িয়ার ကင်းစင်ရေးရေဝီယားဆန်နဲ့သဘောတူညီချက်တရကိုလက်မှတ်ရေးထိုးခဲ့ကြတာပါတောင်ကိုရီးယားသမ္မတကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုမြောက်ကိုရီးယားကိုအမြန်ဆုံးတွားရောက်ဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကြားရှင်မတိုးနောက်မဆုတ်အခြေအနေတွေကြောင့်ပြီးခဲ့တဲ့လတဲ့မြောက်ကိုရီးယားကိုပွန်ပီယိုတွားရောက်မဲ့ခီးစဉ်ကိုတော့သမ္မတထရန့်ကဖျက်ခဲ့တာပါကိုရီးယားခေါင်းဆောင်နှစ်ယောက်ကတော့နိုင်ငံတကာကအနိကက်စောင့်ကြည့်နေတဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးအင်ဂျင်စက်ရုံနဲ့ပြစ်စင်တွေကိုအပြည့်အစုံဖျက်သိမ်းဖို့ပါဝင်တဲ့သဘောတူညီချက်တရက်ကိုလည်းမနေ့တုန်းကပဲလက်မှတ်ရေးထိုးခဲ့ပါတယ်အမေရိကန်ပြည်တော်စုဘက်ကလက်လျောညီထွေးဆောင်ရွက်လာမယ်ဆိုရင်အထက်ကနျူကလ িয়ার စက်ရုံဖြစ်တဲ့ရုံပြောင်းကိုဖျက်သိမ်းဖို့လည်းမြောက်ကိုရီးယားဘက်ကကန့်လန့်ခဲ့တာပါသဘောတူညီချက်ပေါ်မှာတော့အမေရိကန်ကဝမ်းမြောက်ဝမ်းသာကြိုဆိုပါတယ်ရှင်းလာတဲ့ကျင်းပမဲ့ကုလသမဂ္ဂထရီညီလန်ကိုတက်ရောက်မဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟွန်နဲ့နယူးယောက်မြို့မှာဆိုမလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမနေ့တုန်းကပဲဖိတ်ကြားထားပါတယ
်ဂျပန်နိုင်ငံရဲ့အာနာယပါတီခေါင်းဆောင်ရွေးကောက်ပွဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတခဲနဲ့ထောက်ခံမှုနဲ့ထပ်ပြီးအနိုင်ရသွားတာကြောင့်ဝန်ကြီးချုပ်အဖြစ်နောက်ထပ်3နှစ်တာဝန်ယူဖို့တည်ကြားသွားစီပါတယ် Liberal Democratic Party ခေါင်းဆောင်ရွေးကောက်ပွဲကိုဒီကနေ့ကြာသပတေးနေ့ကျင်းပတာမှာဝန်ကြီးချုပ်အာဘေကထောက်ခံမဲ953မဲရပြီးထောက်ခံမဲ254မဲသာရတဲ့ကာကွယ်ရေးဝန်ကြီးဟောင်းရှီဂဲရုအီရှိဘာကိုအလွယ်တကူအနိုင်ရခဲ့တာဖြစ်ပါတယ်အသက်63နှစ်အရွယ်မစ္စတာအာဘေအနေနဲ့သူ့ရဲ့ဝန်ကြီးချုပ်တက်တန်းအပြည့်ထမ်းဆောင်ပြီးရင်တော့သူကဂျပန်နိုင်ငံရဲ့တက်တန်းအရှိဆုံးတာဝန်ထမ်းဆောင်တဲ့ဝန်ကြီးချုပ်ဖြစ်လာမှာပါလောလောဆယ်မှာတော့20ရာစုအစောပိုင်းကာလကခေါင်းဆောင်တာရိုကတ်ဆူရာကဂျပန်နိုင်ငံရဲ့တက်တန်းအရှိဆုံးတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ဖြစ်ပါတယ်ကုန်တိတ်ခါကြီးတဲ့နိုင်ငံရေးမိသားစုကနေဆင့်သက်လာသူအာဘေက2006ခုနှစ်မှာဝန်ကြီးချုပ်အဖြစ်ပထမဆုံးအကြိမ်စပြီးဖြစ်လာခဲ့ပေမဲ့နောက်တစ်နှစ်အကြာမှာရာထူးကနှုတ်ထွက်ခဲ့တာပါဒါပေမဲ့လည်းငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုနဲ့တန့်နေတဲ့ဂျပန်စီးပွားရေးကိုပြန်လည်နှိုးထလာစေခဲ့တယ်လို့အတိအမှတ်ပြုခံခဲ့ရတဲ့အာဘေနော်မစ်အာဘေရဲ့စီးပွားရေးအစီအစဉ်ကိုစီယုံဆောင်ရွက်ခဲ့ပြီးတဲ့နောက်2012ခုနှစ်ဒီဇင်ဘာမှာဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အာဏာရလာခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အခုနောက်ထပ်တက်တန်းအတွင်းမှာတော့သူ့ရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့ဒုတိယကမ္ဘာစစ်လွန်ကာလကရေးဆွဲခဲ့တဲ့စစ်ဆန့်ကျင်ရေးအခြေခံဥပဒေကိုပြန်လည်ပြင်ဆင်နိုင်ဖို့တွန်းအားပေးဆောင်ရွက်မယ်လို့ခန့်မှန်းထားကြပါတယ်။ဒီအခြေခံဥပဒေအရဂျပန်စစ်တပ်ကိုခုခံကာကွယ်ရေးအတွက်သာကန့်သတ်ထားတာဖြစ်ပါတယ်။
ရုရှားတောင်လိုင်းစစ်လေယာဉ်ဒဇင်းကိုဒီသတင်းပတ်စောင်းမှာဆီးရီးယားကရော့ကက်ဒုံးနဲ့ပစ်ချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေကိုရုရှားဆိုရတောင်ရှိသူတွေထံတင်ပြဖို့အီဇရေးလီတပ်ဦးစီးချုပ်ဒီနေ့ပဲမော်စကိုမြို့တော်မှာရောက်နေပါတယ်။စစ်စင်ရေးမထိုင်မီသတင်းချက်လက်တွေပါဝင်စုံစမ်းတွေ့ရှိချက်တွေကိုဗိုလ်ချုပ်အမေရိကန်နော်ကင်ကရှင်းလင်းတင်ပြမှာဖြစ်ကြောင်းလဲအီဇရေးစစ်တပ်ကကြေညာရက်ထုတ်ပြန်ပြောဆိုထားတာပါ။ဒီနေ့လာနေမှာတော့ကဆီးရီးယားလေကြောင်းရန်ကာဝေးစနစ်ကအစ္စရေးစစ်လေယာဉ်တွေကိုပစ်ခတ်ရမှာရုရှားစစ်လေယာဉ်ကြားညက်ထိမှန်ခဲ့ပြီးရုရှားစစ်ရာရှိ15ဦးလည်းသေဆုံးခဲ့ပါတယ်။အစ္စရေးကတော့လေဗနွန်ခြေဆိုင်ဟက်ဆူလာစစ်သွေးကြွအုပ်စုကိုလက်နက်တင်ပို့နေတဲ့ဆီးရီးယားစစ်ပစ္စည်းအစားအုပ်တစ်ခုကိုလေကြောင်းကတက်ခတ်ခဲ့ပြီးစစ်လေယာဉ်တွေအစ္စရေးလေပိုင်းတစ်ထက်ပြန်ရောက်နေချိန်မှာပဲရုရှားလေယာဉ်အပြစ်ခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဟက်ဆူလာချမ်ပတ်အုပ်စုကိုယူရန်နိုင်ငံကမဟာဗျူဟာမြောက်လက်နက်တွေထောက်ပံ့မှုဂျိုးပတ်မှုတွေနဲ့ဆီးရီးယားမှာအီရန်ကစီးရီးယားနေရာယူထားတဲ့ကိစ္စတွေကိုလည်းလေတပ်ဦးစီးချုပ်ဆွေးနွေးမှာဖြစ်တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်။အစ္စရေးကစီးရီးယားမှာမကြာခဏလေကြောင်းကတက်ခတ်လေရှိပေမဲ့စီးရီးယားဆွေးရရဲ့မဟာမိတ်အီရန်နိုင်ငံရဲ့ဩစာချိန်ဝါကိုထိန်းချုပ်ဖို့နဲ့ဟက်ဆူလာစစ်သွေးကြွအုပ်စုကိုလက်နက်တင်ပို့မှုတွေကိုဟန်တားဖို့အတွက်သာအဓိကထားခဲ့တာပါ။ရုရှားလေရင်ပြစ်ချခံရမှုအတွက်စီးရီးယားဆွေးရကတော့အစ္စရေးရဲ့ရန်လိုတဲ့လုပ်ရဖြစ်နေလေတဖြစ်ဖို့ခဲ့တာပါ။ရုရှားစစ်တပ်ကလည်းစီးရီးယားရဲ့လေကြောင်းကာဝေးစနစ်ကိုရှောင်ရှားဖို့ရုရှားစစ်လေရင်ကိုအစ္စရေးကအကာအကွယ်ယူခဲ့တယ်ဆိုပြီးဖြစ်တင်ခဲ့ပါတယ်။ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုတို့တယ်လီဖုန်းဆက်ပြောဆိုခဲ့ပြီးနောက်မှာတော့ဝမ်းနည်းစရာမတော်တဆမှုအဖြစ်ရုရှားသမ္မတကပြောဆိုခဲ့ပါတယ်
။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်မြေတင်သွင်းခံထားရသူဘရက်ကက်ဗနော့ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့စွပ်စွဲထားတဲ့အမျိုးသမီးအနေနဲ့လာမယ့်တနင်္လာနေ့ကျင်းပမယ့်လွှတ်တော်ကော်မတီရှင်းမောက်ကျန်းနာစစ်ဆေးခံဖို့အစီအစဉ်ကိုအသိပေးဖို့တောက်ကြံနေမနက်ပိုင်းအထိအချိန်ရတယ်လို့အထက်လွှတ်တော်တရားရေးကော်မတီအကြီးအကဲကပြောဆိုထားပါတယ်။လွန်ခဲ့တဲ့36နှစ်အထက်တန်းကျောင်းသားဘဝတုန်းကကက်ဗနော့ကသူမအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပြီးအသက်အန္တရာယ်ကိုတောင်းဆိုရင်ခဲ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကစိတ်ပညာပါမောက်ခါခရစ်စတင်းဘက်စီဖို့ဒ်ကဆွဆွဲထားတာပါ။ကက်ဗနော့ဘက်ကတော့ဒီဆွဆွဲချက်ကိုညှင်းဆိုထားပါတယ်။ကော်မတီဥက္ကဋ္ဌချက်ဂရက်စလီကတော့မနေ့ဗုဒ္ဓနေ့ကထုတ်ပြန်တဲ့စာထဲမှာဒေါက်တာဖို့ရဲ့ဆွဆွဲချက်တွေကြောင့်တရားသူကြီးကက်ဗနော့ရဲ့အမည်စင်းတင်သွင်းမှုအပေါ်ကြားနာမှုကိုပြန်လည်ဆောင်ရွက်တဲ့အကြောင်းဒီကြားနာမှုကလက်မဲ့တနင်္လာနေ့စက်တင်ဘာလ25ရက်နေ့မနေ့10နာရီမှာစမှာဖြစ်တဲ့အကြောင်းကက်ဗနော့အပေါ်ဆွဆွဲထားတဲ့ဒေါက်တာဖို့ကိုလာရောက်ထွက်ဆိုဖို့ဖိတ်ခေါ်ထားကြောင်းဖော်ပြပါတယ်ဒီလိုကိစ္စမျိုးကိုအများသူငါရှိဆွေးနွေးဖို့ခက်ခဲမယ်ဆိုတာကိုအသိအမှတ်ပြုရကြောင်းလဲဒေါက်တာဖို့အနေနဲ့အများရှိမောက်ကျန်းနာမှုလုံမလားတီးသန့်တကပိတ်ကျန်းနာမှုလုံမလားဆိုတာကိုလည်းရွေးဖို့ကန့်လန့်ထားတယ်လို့ပြောပါတယ်ဆွဆွဲထားတဲ့ဖို့ဘက်ကတော့လွှတ်တော်ကော်မတီကျန်းနာပွဲကိုတက်မတက်မပြောသေးပါဘူးသူရှင်းနေတွေကတော့လွှတ်တော်ကော်မတီရှင်းမောက်ကျန်းနာပွဲမတိုင်ခင်ဒီဆွဆွဲချက်တွေကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းပေးဖို့တောင်းဆိုထားပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပတင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတချို့ပါဝင်လူ21ယောက်ထက်မနည်းအရက်စိတ်တင်တည်ဆုံးခဲ့မှုတွေရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အာရှနိုင်ငံသားအများစုပါဝင်နောက်ထပ်ဒါဇင်နဲ့ချီတဲ့လူတွေကလည်းဆေးရုံတင်ကုသပေးထားရတဲ့အကြောင်းအာနာဝနီပြောဆိုထားတာပါ။ကွာလာလမ်ပါနဲ့အနီးအနားကဆလင်ကောင်းပြည်နယ်တွေမှာမတနော့တပ်ပါဝင်တဲ့အရက်စိတ်တင်သူ58ယောက်ထိရှိတဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဇူကာဖလီအာမက်ကပြောဆိုခဲ့ပါတယ်။နောက်ထပ်ဆေးရုံကိုရောက်လာနေသူတွေရှိတဲ့အတွက်အစိတ်တင်သူအရေးအတွက်တိုးလာထိုင်တဲ့အကြောင်းလဲမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါ။စစ်တပ်တွေထဲမှာမလေးရှားနိုင်ငံသား9ယောက်သာပါဝင်ပြီးကျန်တဲ့သူတွေကတော့မြန်မာ၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှားနဲ့နီပေါ်နိုင်ငံတွေကဖြစ်တဲ့အကြောင်းလဲအတည်ပြုခဲ့ပါတယ်။မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံမှာအရက်ပေါ်ခိုးစီးချက်မှုမြင်မာတဲ့အတွက်ဆင်းရဲတဲ့ရွှေပြောင်းလူသမားတွေချာမှာဈေးပေါ်တဲ့ချဲ့ရက်တွေအရက်တူတွေတောက်တုံးမှုတွေလည်းများပြားလေးရှိပါတယ်။ဒါပေမဲ့လည်း မက်သနောတက်များတဲ့အရည်ပြင်းတွေကြောင့်အန္တရာယ်ရှိတဲ့အခြေအနေကျင်းလာတဲ့အတွက်စိုးရိမ်စရာကောင်းတဲ့အကြောင်းလဲမလေးရှားကျန်းမာရေးဝန်ကြီးကသတိပေးခဲ့တာပါ။အရည်စိတ်သိမှုဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ကနေရာ၁၂နေရာကိုစီးနှင်းရှာဖွေပြီးမသင်္ကာသူ9ဦးကိုဖမ်းဆီးခဲ့တယ်လို့ဝီစကီနဲ့ဘီယာပလင်းတွေဘူးတွေစုစုပေါင်း3000နီးပါးကိုလည်းသိမ်းဆီးခဲ့ပါတယ်။ဆလန်ကောပြည်နယ်ရဲမှူးကတော့တင်းဆုံမှုတွေနဲ့စိတ်သိမှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်အောင်စုံစမ်းနေတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။စိတ်သိတဲ့အရေးတွေထဲမှာမြန်မာနိုင်ငံကထုတ်လုပ်တဲ့အမှတ်တရစိတ်တွေပါဝင်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံက Grand Rail ကုမ္ပဏီကသူတို့ထုတ်လုပ်တဲ့အရေးမဟုတ်တဲ့အကြောင်းညှင်းဆန်လိုက်ပါတယ်။ကုမ္ပဏီနေနဲ့2019ခုနှစ်ကတည်းကမလေးရှားနိုင်ငံကိုတင်ပို့မှုတွေရပ်ဆိုင်းထားပြီး2014ခုနှစ်တဝိုက်လောက်မှာလဲကုမ္ပဏီအမှတ်တရစိတ်အတူနဲ့ထုတ်လုပ်ရောင်းချမှုတွေရှိခဲ့ကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
မလေးရှားနိုင်ငံပိုင်လုပ်ငန်းကြီး 1MDB ရဲ့ငွေကြေးအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်အနေနဲ့စွဲချက်အသစ်နှစ်ဒါဇင်ကျော်နဲ့ရင်ဆိုင်နေရပါတယ်။ဒီငွေကြေးအရှုပ်တော်ပုံကြောင့်ပဲပြီးခဲ့တဲ့မေလကရွေးကောက်ပွဲမှာသူ့ရဲ့အာဏာရပါတီရှုံ့နေခဲ့စေတာပါ။ဒီအမှုနဲ့ဆက်ဆက်ပြီးမနေ့ကဝန်ကြီးချုပ်ဟောင်းနာဂျစ်ကိုဖမ်းဆီးခဲ့တာပါ။ဒီကနေ့ကြာသပတေးနေ့မှာတရားရုံးထုတ်ခဲ့ပြီးအဂတိလိုက်စားမှု၄မှုငွေကြေးခွာချမှု22မှုနဲ့အစိုးရရှိနေတွေကစွဲချက်တင်ပါတယ်။ 1MDB လုပ်ငန်းကြီးရဲ့နိုင်ငံပိုင်ယင်းနှိမ့်နှံမှုရန်ပုံငွေတဲကဒေါ်လာ681တန်းကိုသူ့ရဲ့ကိုယ်ပိုင်ပန်းစင်းနဲ့လွှဲပြောင်းခဲ့မှုနဲ့ဝန်ကြီးချုပ်ဟောင်းနာချစ်ကိုစွပ်စွဲထားတာပါ။ဒီကနေ့ကြာသပတေးနေ့တရားရုံးကြားနာမှုမှာတော့ဝန်ကြီးချုပ်နာချစ်ကစွဲချက်အစ်တည်းအတွက်အပြစ်မရှိဘူးလို့ရှောက်လဲပါတယ်။ဒီငွေတွေကစော်ဒီတော်ဝင်မိသားစုကလှူဒန်းခဲ့တာလို့လည်းအရင်တုန်းကပြောဆိုခဲ့မှုပါတယ်။ငွေကြေးအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးဝန်ကြီးချုပ်ဟောင်းနာချစ်အနေနဲ့စွဲချက်ပေါင်း32ခုနဲ့ရင်ဆိုင်နေရပြီဖြစ်ပါတယ်။
ပြောချင်းပြီးလူများပြားတည်ဆုံးရတဲ့မြို့စီဝါတိုက်ဖြစ်ရေးအစီအစဉ်တွေကြောင့်လူသိများတဲ့ဖိလစ်ပိုင်သမ္မတရော်ဒရီကိုဒူတာတေဟာသမ္မတတက်တန်၃နှစ်ထဲရောက်လာချိန်မှာပဲကုန်စွန်းနေုံတဟုံတူမြင့်တက်မှုနဲ့ရင်ဆိုင်နေရပါတယ်။လောင်စာစီစီကြီးမြင့်မှုအခွန်စည်းကြမ်းမှုနဲ့ဆန်စပါရှားပါမဲ့အလားအလာတွေကြောင့်ဖိလစ်ပိုင်မှာငွေကြေးပေါင်းပေါင်းမှုနှုန်းဟာပြီးခဲ့တဲ့လတဲ့အရှိတောင်အရှာမှာအမြင့်ဆုံးဖြစ်နေ6.4%ကနေတုန်းကမြင့်တက်ခဲ့တာပါ။ကိုနှစ်တွင်အမြင့်ဆုံးဖြစ်ခဲ့တဲ့နှုန်းဟာအစိုးရကခန့်မှန်းထားတဲ့လစဉ် 6.2% ကနေတုန်းနဲ့ဒီနှစ်တစ်နှစ်လုံးအတွင်းပြန်မြ 4% ထက်လဲကျော်လွန်နေပါတယ်။
ချွတ်ချုံကြဆင်းရဲနေကြသူတွေကိုမြှင့်တင်ပေးရေးကမ္ဘာတလွှာကျွတ်ပတ်မှုမှာတိုးတက်မှုတွေရှိပေမဲ့လို့လဲ2030ပြည်နှစ်အရောက်မှာဆင်းရဲမွဲတေမှုအမြင့်ဖြုတ်ရေးကမ္ဘာရီမှန်းချက်ကတော့မပြည့်မီသေးဘူးလို့စစ်တမ်းတွေကဖော်ပြလိုက်ပါတယ်။2015ခုနှစ်ကိန်းဂဏန်းတွေအရတရက်ဝင်ငွေဒေါ်လာ190အောက်ပဲရရှိသူအရေအတွက်က963တန်း100ဂိုင်နှုန်းအထိစံချိန်တင်ကျဆင်းသွားတယ်လို့မနစ်ပုတ်ထုနေကမ္ဘာပံထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင် Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet ဆာမျက်နှာ permis.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းတည်းမှာပဲ direct နားဆင်နိုင်ပါတယ်။အခုတော့သတင်းပြဖို့ကျတဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုနှစ်ရက်ကြာခီးရောက်ရှိနေတဲ့ပြည်ထောင်နိုင်ငံသားဝန်ကြီး Jeremy Hunt ဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မောင်နှုံးမြို့ကိုသွားရောက်ပြီးရွှေစားနဲ့ပန်းတော်ပြင်ရွာကအစ္စလမ်ဘာသာဝင်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီနောက်မှာတော့မြန်မာအစိုးရရဲ့လက်ခံကြိုဆိုရေးစခန်းတစ်ခုဖြစ်တဲ့တောင်ပြိုလက်ဝဲစခန်းကိုတွားရောက်လည်လာပြီးနေကင်းတနအီလောက်မှနေပြည်တော်ကိုခီးဆက်ခဲ့ပါလေ။ဒီအကြောင်းသေးစိတ်ကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့ရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာပြည်ပေါ်အပြင်းထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာပြီးမြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲဗြိတိန်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ဟာဗိုလ်တူးနေကမြန်မာနိုင်ငံကိုရောက်လာခဲ့တာပါ။ဒီနေ့ကြာသပတေးနေ့မနက်မှာရခိုင်ပြည်နယ်စစ်တွေမြို့ကိုသွားရောက်ပြီးမောင်းတော်ကိုတက်မတော်ရဟတ်ရင်နဲ့ဆက်လက်ထွက်ခွာခဲ့ပါတယ်မောင်းတော်မြို့မှာတော့ရွှေစားနဲ့ပန်းတော်ပြင်ရွာကအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့အခြေအနေတွေကိုမေးမြန်းခဲ့တယ်လို့ဒီခီးစဉ်ကိုလိုက်ပါသွားတဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဒေါက်တာချမ်းသာကပြောပါတယ
်ဟောဒီကတော့ဒီပြန်လည်လက်ခံရတဲ့ပတ်သက်လို့ရင်နော်ဥပဒေပြန်ဝင်လာတဲ့လူတွေရင်နော်ရေးကင်းလုံးမှာပြီးတော့ဒီကဲကျလူတွေကိုသူမေးပါတယ်။သူကသူကိုတိတံမေးတာကလွတ်လွတ်လပ်လပ်နေ။သူကဒီသားကလည်းသူမေးပါတယ်။ရှေသားရွာရဲ့ဆန်းတော်ကြီးနေရောပေါ့နော်။အဲ့လက်ခံစကန်တောင်ပြိုးသူကြွားကြည့်ပါ။ကျွန်တော်ပကစီရင်ထားတာလေးဟုတ်ကဲ့။အဲ့လောက်ပါပဲ
ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဂျယ်မီဟန်ဟာရခိုင်ပြည်နယ်ခီးစင်မှာပြည်နယ်အစိုးရအဖွဲ့နဲ့တရားတွေ့ဆုံဆွေးနွေးတာမရှိကြောင်းလဲဝန်ကြီးဒေါက်တာချမ်းသာကဆက်ပြောပါတယ
်ဆက်နိုင်မှာမောင်းတော့ပြန်ရောက်တယ်ဟုတ်ဆိုတော့ခီးစင်နဲ့မှာဒီကမှမေးပါနှစ်နာရီလောက်ပဲရတယ်ဒီတိတ်တော့ချိန်များလဲစပြနေနေပြီးတော့ဆက်နိုင်နိုင်၄၀လောက်တကယ်ထွက်သွားတယ်ဟုတ်ကဲ့ဒီကမှနိုင်ငံတော်ကြီးကလည်းတွေ့ရပါကျွန်တော်တို့ကအခုလက်ဒီထဲမှာတွေ့ပါကဲ
ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဟာရခိုင်ပြည်နယ်ကပြန်လာပြီးနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်ဗိုလ်တူးနေကမြန်မာပြည်ကိုရောက်ရှိပြီးနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP အဖွဲ့ဝင်တွေနဲ့တွေ့ဆုံရင်းနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုလေ့လာဆွေးနွေးခဲ့ပါတယ်ဒီခီးစဉ်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေရဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအခြေအနေကိုကိုယ်တိုင်ကိုကြလေ့လာမှာဖြစ်တယ်လို့မြန်မာစစ်ဘက်နဲ့အရက်ဘက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးမယ်လို့ဝန်ကြီးဂျယ်ရမီဟန်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်
ဖီရီသတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့မြန်မာငွေတန်ဖိုးအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာကျပ်ငွေတန်ဖိုးဟာဒီကနေ့ညနေပိုင်းမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်1,610ဝန်းကျင်အထိကျဆင်းနေစေဖြစ်ပါတယ်။နိုင်ငံခြားငွေနဲ့မှာယူရတဲ့ဈေးဝနဲ့ကျန်းမာရေးသုံးပစ္စည်းတချို့ဈေးတက်သွားပြီးဖြန့်ဖြူးရောင်းချသူတချို့ကတော့ဈေးကွက်ကိုစောင့်ကြည့်နေရတဲ့အခြေအနေနဲ့အယောင်းဝယ်ခိတရပ်ဆိုင်ထားပါတယ်။ဆက်သုံးစီဈေးကွက်မှာလည်းဆက်ပြီးတော့ဈေးတက်နေတာကြောင့်ခီးသွွားလုပ်ငန်းပေါ်မှာရိုက်ခတ်မှုတွေရှိနေတာပါ။ဗီဒီယိုသတင်းတော့ကိုထက်အောင်ခန်းကရှင်းပြပါမယ်။
ကျောင်းဝတ္တမိုးကြာစင်နာဟာနိုင်ငံတကာငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုဆိုပြီးမြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီနှစ်ဈေးကွက်မှာဒေါ်လာကိုကျောင်းဝတ္တ1,610ကျော်တိရှိပြီးခဲ့ပြီးပြီးခဲ့တဲ့3လကငွေလဲလုံးနဲ့နှိုင်းယှဉ်ရင်ကျောင်းဝတ္တမိုးဟာ20ရာခိုင်နှုန်းကျော်ကျဆင်းသွားတာဖြစ်ပါတယ်။ကျောင်းဝတ္တမိုးကျဆင်းတဲ့တစ်ချိန်တည်းမှာပဲဒေါ်လာနဲ့မှားယူတဲ့ဈေးဝနဲ့ကျန်းမာရေးသုံးပစ္စည်းတွေဈေးတက်သွားပြီးဈေးကွက်အခြေအနေကိုစောင့်ကြည့်တဲ့အနေနဲ့ဖြန့်ဖြူးတာတွေကိုရပ်ဆိုင်းနိုင်ပြီလည်းရှိနေပါတယ်။ပြည်တွင်းဈေးကုမ္ပဏီတစ်ခုကအယောင်းမန်နေဂျာတဦးကအခုလိုပြောပါတယ်
။အားကြောင့်လဲဆိုတော့လေဒါကျွန်တော်တို့ကဒီဈေးကအတက်တဲ့ခါကျရင်ဒီပိတ်တယ်ဆိုတာခဏစောင့်ကြည့်တဲ့သဘောပါ။အဲ့သဘောပါပဲကျွန်တော်ပြန်ဖွင့်တာပါ။ပြန်ဖွင့်ပါမှာ။ဈေးတအားတက်ရင်အယောင်းပိတ်လိုက်တယ်။ပိတ်ပြီးတော့ခဏတခြားကုမ္ပဏီကလုပ်တယ်ပြန်ကြည့်ရဲသူဝေးသေးတယ်အဲ့လိုပဲပြည်နေပြတာရှိပါရဲ့။အဲ့ဒါပဲဘယ်လိုပြောလဲပိတ်တယ်ဆိုတာကျွန်တော်ခဏပဲဖြစ်မှာပါ။၁ရက်၂ရက်အဲ့လောက်ပဲဖြစ်မှာ။အခုကလည်းငွေသေးရလဲတစ်ခါမှမကြုံဘူးရဲ့ဈေးကိုရောက်သွားတာလေ။အမြင်ဆုံးဟိုဖြစ်ဖြစ်နေရပါတော့။ရင်းနှောင်းဆိုရင်အဲ့လောက်ကြီးမတက်ဘူးလေ
။ကျန်ငွေတန်ဖိုးကျဆင်းတယ်လို့73စီဈေးကလည်း73ရာခိုင်နှုန်းကျော်ထိုးတက်သွားတာကြောင့်ခီးသက်တင်အဝေးပြေးကားတချို့ကကားကားတွေတိုးကောက်ခွင့်ပေးဖို့တာဝန်ရှိသူတွေကိုတင်ပြသွားမယ်အကြောင်းပြည်တွင်းမှာသတင်းတွေရေးပါတယ်။JJHBAT ရဲ့ဥက္ကရာဦးမြင့်ဦးကအခြေအနေကိုအခုလိုပြောပါတယ်
။တောင်းကြည့်နေတော့ကျွန်တော်ဘယ်လောက်တောင်းခနိုင်မလဲပေါ့ဗျာ။ဘယ်လိုပြောပြောဟိုသူ့လိုမိုးရင်းကာလကလည်းခီးတွေကလည်းပါအဲ့တော့ဒီကြားထဲဟိုဟာဖြစ်တော့ရက်ခတ်မှုကတော့တော်တော်များတယ်။ဟိုကျွန်တော်ပိုစိတ်ပူတာကအခုဒီလောက်ကူပဲကျွန်တော်တို့လုတ်ကတ်နေဒီတဲ့ဒီတဲ့ကိုကျွန်တော်ပိုချောက်တာဘယ်လိုလုပ်ရမှန်းမသိတာဗျ။တော်တော်တော့အကြက်တဲတော့ရိုက်နေ
ကျန်ွေတန်ဖိုးကျဆင်းမှုကြောင့်အခြေခံစားကုန်တွေပေါ်ဈေးကွက်ရဲ့ရက်ခတ်မှုတွေရင်ဆိုင်ရနေချိန်မှာပြည်တွင်းစံဈေးကလည်းဆက်တက်နေပါတယ်။ဆက်လုပ်ငန်းရှင်တချို့ကတော့စံစည်းတက်တာဟာကျန်ွေတန်ဖိုးကျဆင်းတာထက်နေကနေရန်ကုန်ကိုစံဝင်နေလို့အဓိကဖြစ်တဲ့အကြောင်းရှင်းပြပါတယ်။အဝယ်များလို့တက်တာဖြစ်တဲ့အကြောင်းဘင်းအောင်ကုန်စီတိုင်းမှာစံပွဲရုံပိုင်ရှင်ဦးကအခုလိုရှင်းပြပါတယ
်။ရန်ကျမှုရှိတာဆိုတော့ပပရန်ကျမှုရှိတာဟောအစိုးပိုးတဲ့လူတွေတော့ပူတယ်နော်။ဒါမဲ့လောတော့အဲ့ဟာကြောင့်မဟုတ်ဘူး။ဟိုပြည်တွင်းဈေးကွက်ကမင်းစံစည်းကတော့ပစ္စည်းပါလို့ကစံစည်းတက်သွားတာ။အပြစ်ပေါ်ရင်ရရင်ဒါပြင်မြင်မှမရတယ်ဒါလေဒီရင်းအတွက်ကတော့ဒီရင်းကပစ္စည်းချတဲ့အတွက်ဒီရင်းကဒီတက်တာရင်းတော့ဆိုကွာအဲ့တသိန်းလောက်ရှိတော့ဒီထဲမှာရှိကြဆိုရင်ကွာအဲ့က3,000လောက်ပဲရှိတော့ဒီဝက်ချက်များလို့တက်တာပဲဒါပါပဲ
ကျန်ငွေတန်ဖိုးအမေရိကန်ဒေါ်လာကိုငွေလဲနှုန်း1,610ကျော်တဲ့အထိကျသွားတဲ့အချိန်မှာပဲရွှေဈေးကလည်းဒီနေ့ခောက်ရွှေဈေးတစ်ကျပ်သားကို13,800အထိရောက်သွားပါတယ်ကျန်ွေတန်ဖိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနေတဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဘိုးဘန်ကိုအကြံပေးတင်ပြနေကြပါတယ်။ကုန်သွယ်ရေးလုံငွေပြမှုအပြင်ငွေတန်ဖိုးအပြောင်းလဲမြင်တာကိုအခွင့်အောင်းယူပြီးဈေးကစားတဲ့လုပ်ရက်တွေကိုထိထိရောက်ရောက်ကင်တွေဖြည့်ရှင်းဖို့လည်းအကြံပေးပြောဆိုနေကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံတွင်ဒေါ်လာဈေးတက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကိုထောက်အောင်ခန့်သတင်းပေးပို့ခဲ့တာပါ။အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းတင်ပြခြင်းပါတယ်။ဗြိတိရှလူငယ်နှုတ်ဦးဖြစ်တဲ့ဟန်နာဝေးထရိတ်နဲ့ဒေးဗစ်မီလာတို့ကော့တောင်အပန်းဖြေကျွန်းမှာတပ်ပြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီး ဖန်ခွန်အချင်းထောင်မှာတည်တံပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့တူဦးဟာအကျဉ်းသားအချင်းချင်းပြဿနာဖြစ်တာကြောင့်တလတိုက်ပိတ်ခံရပေမဲ့မြန်မာတန်ရုံးကညှိနှိုင်းပေးတဲ့အတွက်အချင်းထောင်တွင်ပုံမှန်လွတ်လပ်စွာနေထိုင်ခွင့်ရနိုင်ပြီလို့ဆိုပါတယ်။ VOA သတင်းနောက်မအေးမာကပြောပြမှာပါ။
ဘန်ကွန်ချင်းထောင်မှာတည်တံကျနေတဲ့မြန်မာတွေကိုနှစ်လတကြိမ်ခန့်မြန်မာတန်ရုံးကတန်အရာရှိတွေနဲ့အစိုးရမဟုတ်တဲ့လူအခွင့်အရေးအဖွဲ့တွေကတွားရောက်တွေ့ဆုံခဲ့တာပါ။ဇူလိုင်လအတွင်းကတော့လေကျောလူတက်မှုနဲ့ဆွဲချက်တင်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့တဦးဟာအကျဉ်းသားချင်းပြဿနာတက်ရာကနေတိုက်ပိတ်ခံရပါတယ်။အခုခါမှာတော့နေကင်းဘက်ကိုအများကြီးတူနေခွင့်ပေးလိုက်ပြီဆိုတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးမင်းဦးကပြောပြပါတယ်။
ဒီဥမာပြတိုက်ပိတ်ခံရတဲ့အခါမှာလေကျွန်တော်တို့တရားဝင်တိုက်ပိတ်ခံပြည်အချိန်မှာဒါထောင်ဥပဒေအရတိုက်ပိတ်ခံရတာနှစ်ယောက်သလုံးပိတ်တယ်ရန်ဖြစ်တယ်ဆိုလို့ချင်းမှားမှမှန်သူတို့ကပိတ်တယ်ပိတ်ပြီးတဲ့ခါကျတော့ဒီတလားပြည်ပြီးတဲ့ခါကျရင်သူတို့ရဲ့ behavior ကိုကြည့်ပြီးတော့ okay သူတို့ပြန်ပြီးတော့ဟိုထားပေးတယ်ဒါပေမဲ့ပြန်လှုပ်ပြီးတော့ထားတဲ့အချိန်မှာလေဒီနှစ်ယောက်ကိုပြန်ထားရင်တခါပြန်ပြီးတော့ရန်ဖြစ်မှာဆိုတဲ့အတွက်ကြောင့်အဲ့လိုထိမ့်သိမ့်တာတော့ရှိတာပေါ့အဲ့တော့ဇော်လင်းဆိုရင်ဥမာတလားပြည်ပြီးတဲ့ခါမှာသူ့ကိုတဲ့ဒါဟိုဒါပေါ့ဒါတိုင်းဝမ်နေလှမ်းပြီးတော့မေးတဲ့အချိန်မှာအဲ့အဲ့တဲ့အချိန်မှာပဲဒီတက်ပိတဲ့ခန္ဓာပြန်ရခန္ဓာနေဆိုလို့ချင်းလွတ်ထားတယ်ဗျာ
ဗိတိကျလူငယ်နှုတ်ဦးတက်ဖြတ်ခံခဲ့ရတဲ့လက်ကျောလူတက်မှုနဲ့ပတ်သက်လို့တေရန်ပေးခြင်းခံနာရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးဟာတေရန်ပေးခံရပြီးတဲ့နောက်ဘန်ခွန်အချင်းထောင်မှာထိမ့်သိမ့်ခံနာရတာပါသူတို့ဟာဗဟုတရားရုံးချုပ်ကိုအယူခံတင်ထားပါတယ်အခုလက်ရှိမှာတော့သူတို့ဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအပါအဝင်မြန်မာလူငယ်နှုတ်ဦးတဲ့တဦးဟာအကျဉ်းသားချင်းအချင်းချင်းပြဿနာတက်ရကနေတိုက်ပိတ်ခံနာရတဲ့အတွက်နေလေဘက်ကိုအများနဲ့နေခွင့်ပေးဖို့အတွက်မြန်မာတန်ရုံးကမြစ်တာရက်ခံပေးခဲ့တယ်လို့ဆိုပါတယ်။ဘလော့ဆယ်မှာတော့မြန်မာလူငယ်နှစ်ဦးဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေတဲ့အကြောင်းမကြသေးရင်ကမှတည်တံ့ကြပြီးနောက်ဆေးထိုးပြီးအသက်ခံခဲ့ရတဲ့ထိုင်းနိုင်ငံသားတဦးရဲ့ဖြစ်ရပ်ကိုကြည်ပြီးစိုးရိမ်မှုတွေဖြစ်နေတယ်လို့လည်းသူတို့ကနှစ်လတကြိမ်တွားရောက်တွေ့ဆုံခဲ့သူတွေကဆိုပါတယ်။မြန်မာရှေ့ပြောင်းလူသမားခမန်းကြီး၄000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြည်တယ်လူငယ်နှစ်ဦးတက်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြမရှစ်ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုစစ်စီလူယူမှုအပါအဝင်အမှုခုနှစ်မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေချင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေချင်းထောင်ကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်ထိတံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
ရရှိနေပြမြန်မာနိုင်ငံရဲ့လူခွေမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျင်းလွန်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါသလဲဒီမိုကရေစီအကူပြောင်းကာလနိုင်ငံရေးနဲ့လူခွေရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်တဲ့ရဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်စနေညဗီဒီယိုရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ချင်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲအရှိန်မြင့်လာချိန်မှာပဲအမေရိကန်လေသမားတွေဟာဒီအကျိုးဆက်တွေကိုရင်ဆိုင်နေကြရပါတယ်အမေရိကန်လေသမားတွေအပေါ်ဒီကုန်သွယ်ရေးစစ်ပွဲရဲ့တက်ရောက်မှုအတိုင်းအတာနဲ့ပတ်သက်လို့ VOA ရဲ့ plugin အစီအစဉ်မူ Greta Van Susteren ကအမေရိကန်စိုက်ပျိုးရေးဝန်ကြီးဆိုနီပါဂျူစိုက်ပျိုးရေးတစ်တော်အစာအာဟာရဆိုင်ရာအထက်လွှတ်တော်ကော်မတီဝင် Republican အထက်လွှတ်တော်မှ Chuck Grassley တို့နဲ့ဆွေးနွေးထားတာကိုကိုအောင်ကတင်ပြမှာဖြစ်ပါတယ်
။အမေရိကန်စိုက်ပျိုးရေးသမားတွေပြောင်းမှုနဲ့ပြည်ပစက်ရိတ်သိမ်းချိန်မှာပဲအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲကလည်းအရှိန်မြင့်လာပါတယ်။ဒီလိုအခြေအနေဟာအမေရိကန်တွေအတွက်စိတ်မသက်သာစရာဖြစ်ပေမဲ့လည်းအကောင့်ဘက်ကိုမျှော်လင့်နေကြတာပါ။ Republican အထက်လွှတ်တော်အမတ် Chuck Grassley က
Right now people have some
Korea ကုခမှာစိုးရင်ထိလန့်နေကြပြီးသမ္မတအနေနဲ့အောင်မြင်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ်တကယ်လို့ဒီလိုသာဖြစ်လာမယ်ဆိုရင်တော့ကျွန်တော်တို့ထုတ်ကုန်တွေအတွက်ဈေးကွက်ကလည်းပိုကျေပြန့်လာပါလိမ့်မယ
်ဒ ိုင်းမဲ့လဲအမေရိကန်ကုမ္ပဏီတွေအတွက်ဈေးကွက်ကျဆင်းနေတာပါ။တနင်္လာနေ့တုန်းကတရုတ်သွင်းကုန်ဘီလီယံ200ဘူးအပေါ်အခွန်တိုးကောက်ဖို့ထရမ့်အစိုးရကကြေညာခဲ့ပါတယ်။နောက်တနေ့မှာတော့တရုတ်ကလည်းအမေရိကန်သွင်းကုန်ဘီလီယံ60ဘူးအပေါ်အခွန်တိုးကောက်ပါတယ်။တရုတ်ဘက်ကလည်းအလျှော့ပေးမဲ့ပုံမတွေ့ရသေးဘူးလို့သုံးသပ်ကြတာပါ။ဘေကျင်းအခြေစိုက် VOE သတင်းတောက် Bill ID က
The view in China is has long been.
ဘလို့ဆိုပွဲအချိန်ဘလောက်ကြာကြာတရုတ်အနေနဲ့သူတို့ရည်တည်ချက်တိုင်းဆက်ထိန်းထားနိုင်မယ်လို့ရှင်းပြထားတာပါ။တကယ်လို့ကုန်သွယ်ရေးဆိုပွဲအချိန်ဆက်မြင့်လာမယ်ဆိုရင်သူတို့မှာတခြားထုတ်သုံးစရာနည်းလမ်းတွေရှိနေသေးတယ်လို့အခြေအနေတွေရင်းရိုင်မသွားအောင်ဆက်ထိန်းထားနိုင်တဲ့အင်အားရှိနေပါတယ်
။တရုတ်သွင်းကုန်တွေပေါ်ထရမ့်အစိုးရကတတိယအကြိမ်မြောက်အခွန်တိုးကောက်လိုက်တာပါ။ကုန်သွယ်ရမှာတရုတ်ဘက်ကမမျှမတအခွင့်အရေးပို့ယူခဲ့တာကြောင့်အခုလိုအခွန်တိုးကောက်တာဟာလုတ်တဲ့လုတ်ထိုက်တဲ့ကိစ္စလို့အမေရိကန်ဆိုရထိတ်တန့်အဖွဲ့ဝင်တွေကပြောပါတယ်။စိုက်ပျိုးရေးဝန်ကြီးဆန်နီပါဒူးက
We believe that the president justly
ညာနာပစ္စည်းခိုးယူတာကအစစိုက်ပျိုးရေးကဏ္ဍအဆုံးနှစ်ရှည်လာများတရုတ်ဘက်ကမတရားလုပ်ခဲ့တာကြောင့်သမ္မတကအခုလိုမျိုးရည်ယူတာလို့ယုံကြည်ပါတယ
်။တရုတ်ဘက်ကတော့ဒါရီဟာအခြေအမြင့်မရှိပြောဆိုတာဖြစ်တယ်လို့ညှဉ်းဆန်ပြီးတော့ပဲပီးဆက်အပါဝင်အမေရိကန်စိုက်ပျိုးရေးသွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးတော့လက်တုံပြတ်မှာတယ်အမေရိကန်ပဲပီးဆက်ကိုတရုတ်ကအများဆုံးဝယ်ယူတာကြောင့်ဒီလိုအခြေအနေဟာထရမ့်ကိုမဲပေးခဲ့တဲ့လေသမားတွေအပေါ်တိုက်ရိုက်ထိခိုက်လာနေတာပါ။အမေရိကန်အနောက်အလယ်ပိုင်းဆိုင်ရာ VOE သတင်းတောက် Kane Farabaugh က
It's the long term
ယုံကြည်ကင်းမဲ့နေကြတဲ့တရုတ်နဲ့အမေရိကန်ကုန်သွယ်ဘက်နှစ်နိုင်ငံကြားဆက်ဆံရေးအပေါ်ရေရှည်မှလေသမားတွေကလည်းစိုးရိမ်နေကြပြီးမသေးကြမရေရာမှုတွေဖြစ်ပေါ်စေပါတယ်
။တရုတ်နိုင်ငံနဲ့ဆွေးဆက်ညှိနှိုင်းအဖြစ်ရှာလို့ရမယ့်လမ်းကြောင်းကိုလည်းအမေရိကန်ကတကားဖွင့်ထားတာပါ။ဒါပေမဲ့လည်းအမေရိကန်စိုက်ပျိုးရေးသမားအများစုကသူတို့မျှော်လင့်မထားတဲ့မရေရာမှုတွေကြောင့်ဖြစ်ပေါ်လာမယ့်အကျိုးဆက်နဲ့မယောင်းရဘဲကြံနေတဲ့စိုက်ပျိုးရေးထုတ်ကုန်တွေအတွက်စိုးရိမ်နေကြပါတယ်ခင်ဗျာ
။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲနောက်ဆက်တွဲအခြေအနေနဲ့ပတ်သက်လို့ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နာရီကနေ9:00နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းအကြီးညွတ်ကိုကိုအောင်လွင်ဦးပြောပြပေးပါဦးဗျာ
။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆိုပြုခံထားတဲ့ Brett Kavanaugh ကလိမ္မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတဲ့အကြောင်းဆွဆွဲထားသူအမျိုးသမီးအနေနဲ့လာမယ့်တနင်္လာနေ့လွှတ်တော်ကျမ်းစာပွဲမှာထွက်ဆိုဖို့ရှိမရှိမနေ့ကထောက်ချနေမယ့်အထိအချိန်ပေးထားတဲ့အကြောင်းထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်သူစိတ်ပညာပါမောက်ခခရစ်စတင်းဘလက်ဆစ်ဖို့ကတော့လွန်ခဲ့တဲ့36နှစ်တုန်းကထက်တန်းကျောင်းသားဘဝမှာကာဗန်နော့ရဲ့လိမ္မိုင်းဆိုင်ရာအနိုင်ကျင့်မှုခံခဲ့ရကြောင်းဆွဆွဲထားပြီးဘဝတစ်လျှောက်အကြောက်တရားအောင်နေထိုင်ခဲ့ရတဲ့အကြောင်းလည်းပြောဆိုထားပါ။တရားစီကာဗန်နော့ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်။တရားရေးကော်မတီဥက္ကဋ္ဌချက်ခရစ်လီကတော့တရားစီကာဗန်နော့ကိုတရားရုံးချုပ်တရားစီဖြစ်ခန့်အသင့်မသင့်ကျမ်းနာမှုတွေတင်းလာနေမနဲ့စင်တဲ့အချိန်ပြန်လည်ဆက်တင်တဲ့အခါဒေါက်တာဖို့ကိုထွက်ဆိုပိတ်ချတာပြီးဆွဆွဲချက်နဲ့ပတ်သက်လို့အများရှိမောက်ထွက်ဆိုဖို့ခက်ခဲနေတဲ့အခြေအနေတွေကြီးတွေကြောင့်အများရှိမောက်မှာပဲဖြစ်ဖြစ်တကယ်ပဲဆွေးနွေးမှုပဲဖြစ်ဖြစ်ထွက်ဆိုဖို့ဖိတ်ခေါ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ကိုရီးယားကျွမ်းဆွေမှာနျူကလ ியர் ကင်းစင်ရေးလုပ်ငန်းတွေအရှိန်မြင့်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။တော့ကြထိပ်သီးဆွေးနွေးပွဲပြီးဆုံးပြီးဆွေးမျိုးတော်ကိုပြန်ရောက်လာပြီးနောက်မှာပဲမြောက်ကိုရီးယားကောင်ဆောင်ဆန္ဒကိုတောင်ကိုရီးယားသမ္မတကပြောဆိုခဲ့တာပါ။ရုရှားထောင်လိုက်စစ်လျင်ဒီစင်းကိုဒီစင်းမှာဆော်ရင်မှာစီးရီးယားကရော့ကက်ဒုံးနဲ့ပစ်ချခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေကိုရုရှားအစိုးရထံတင်ပြဖို့အစ္စရေးလေတပ်ဦးစီးချုပ်မော်စကိုမှာရောက်နေပါတယ်။စစ်စင်းမတိုင်မီသတင်းချက်လက်တွေပါဝင်စုံစမ်းတွေ့ရှိချက်တွေကိုဗိုလ်ချုပ်အမေရိကန်နော်ကင်ကရှင်းလင်းတင်ပြမှာဖြစ်တဲ့အကြောင်းရုရှားစစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Thomas Blundet ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနူမီတာ1925ရူကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာညာ9နာရီမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington. From Washington, this is